လေးစားရတဲ့သောတာရှင်များရှင်တရားဆောင်သောသူကိုတရားကပြန်ဆောင်သည်ပြည်သူကိုချစ်သူအားပြည်သူကပြန်ချစ်သည်လူကိုလေးစားသူအားလူကပြန်လေးစားသည်လို့ဆရာပါတကူကမိုးဝေမဲဂဇင်းမှာဆရာဗမော်တင်အောင်အကြောင်းအမှတ်တရရေးခဲ့ပူပါတယ်အဖွားကပြည်သူကိုချစ်လို့အဖွားကိုပြည်သူကပြန်ချစ်တယ်ဆိုတာအဖွားမွေးနေ့နဲ့အဖွားစာပနာကတက်တည်ပြခဲ့ပါပြီအဖွားလူတို့တော်မှာကပြည်သူလူတို့ကိုတည်င်းနဲ့မျက်စိပွင့်ဖို့စာပေနဲ့နိုးချဖို့ကွယ်လွန်ခြင်းအထိစ조사ခဲ့သူစွမ်းဆောင်ခဲ့သူတယောက်ပါခိခီးကြီးကိုပြည်သူလူတို့နဲ့အတူကလောင်ဆွဲပြီးထတ်ချက်မကွာရှောက်ခဲ့သူပါကျမကလေးအချင်းထောင်ကိုထောင်ဝင်စာသွားတွေ့တိုင်းလူတို့တိုက်ကိုဝင်ခဲ့တာတလတစ်ချိန်နဲ့ဆယ်နှစ်ကြာခဲ့ပါတယ်အဖွားကကျမတို့ဘယ်ချိန်သွားသွားငွေငွေထွေထွေကြိုပါတယ်နိုင်ငံရေးအချင်းကြမိသားစုတွေကိုသူနိုင်တော့ပံ့ပိုးပါတယ်အဖွားစီကိုကျမရောက်ရင်အဖွားကလေဒီယိုတည်င်းဂျိုရုတည်င်းတစ်ခုမဟုတ်တစ်ခုနားထောင်တတ်တာအဖွားမဆုံးရင်မတ်လ23ရက်နေ့ကျမရောက်တဲ့အထီပါအဖွားစီကျမရောက်ရင်ရန်ကုန်ကမိတ်ဆွေတွေအကြောင်းကုံစည်းနှုံးအကြောင်းနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုမေးပါလေကျမကိုလည်းမှတ်ထားငါသမီးတစ်ချိန်ကျဒီတည်င်းတွေကတိတ်ကိုတန်ဖို့ရှိမှလို့ပြောပါလေအဖွားကမန္တလေးသူပြီပြီစကားလဲတက်ပါလေတစ်ဖက်သားကိုပြောရင်ဝေဘန်နဲ့စကားဆိုပေမဲ့ထိထိမိမိနဲ့တိတ်ကိုရင်ကျေးလှပါလေအဖွားကကျမကိုအမြင်မှတ်သားနေရမယ်စကားလဲပြောပါလေငါသမီးစာရေးဆရာဆိုတာဘက်ရှိရတယ်တဲ့ကွာကျိုးမှုတရင်အမြဲကြည့်တဲ့ TV ပေါ်မှာပအို့နီနီလေးတွေနဲ့အနှွေးတွေထူထူဝှက်ထားတဲ့ခလေးငယ်တွေရဲ့ဓာတ်ပုံကိုတင်ထားပါတယ်။အဲ့ဒီပုံလေးတွေကိုအဖွာအလွမ်းကြီးကြည့်နေတတ်ပါတယ်။ဘသူပုံလဲဆိုတာကျမမမေးရက်ပေမဲ့စိတ်ထဲကတော့အလိုလိုကိုသိနေပါတယ်။တနေ့တော့ဆရာညီပူလေးထောင်ကလွတ်လာပါတယ်။အဖွာကိုကျမကအဖွာကိုညိုလွတ်လာတော့ပျော်နေမှာပေါ့လို့တို့လိုက်ပါတယ်။အဖွာကပြုံးပြုံးလေးနဲ့ပြန်ပြောပါတယ်။ကိုညိုလွတ်ပေမဲ့အမေအပြည့်အဝမပြောပါဘူး။ထောင်တွေထဲမှာအမေသားသမီးတွေအများကြီးကြံနေတယ်တဲ့။ကျမအဖွားကိုတိတ်ချစ်သွားပါတယ်။ဟုတ်တာပေါ့။အဖွားကကြောင်းသားတမကကြောင်းသူ၊တပိတ်မောက်ကြောင်းသူ၊ခစ်အဆက်ဆက်စစ်အာဏာရှင်စနစ်ကိုတော်လှန်ခဲ့သူ၊သူကိုယ်တိုင်လည်းနိုင်ငံရေးအကျဉ်းသူဖြစ်ခဲ့ဘူးသူ။ထောင်ထဲမှာနေစဉ်ထောင်တွင်းတိုက်ပွဲတွေနဲ့တခြားပြစ်မှုကျူးလွန်သူမိမအချင်းသူတွေရဲ့ဘဝကိုစာနာနားလည်စွာခဏခဏပြန်ပြောတတ်ပါတယ်။ဒို့မိမသားတွေကိုအမေဂုံယူတာတစ်ခုရှိတယ်။အဲ့ဒါကတော့အိမ်အောင်ဦးစီးများမရှိတဲ့အချိန်မှာသားသမီးတွေကိုစောင့်ရှောက်ရတယ်၊စီးပွားရှာရတယ်။အဆရှိတဲ့အကြောင်းစာပေစီစီရေးလွတ်အောင်ပါပါလေးရေးပြသွားပါတယ်။အဖွားကအမျိုးသမီးတွေရဲ့ဘဝကိုတိတ်ကိုတန်ဖိုးထားသူပါ။တခါတော့အဖွားကကျမကိုမေးပါတယ်ငါသမီးအမေစောင်းမားတွေကိုဖတ်ပြီးနားကောလဲရဲ့လားတဲ့စာတပုတ်လုံးရဲ့အသက်ကအောက်ကစာချောင်းလေးဒါကိုစာပေစီစီရေးကဖြတ်လိုက်တော့ဘာမှန်းကိုမသိတော့ဘူးတဲ့အဖွားကကျမသားလေးကိုသူ့ဖခင်နဲ့အမြဲတွေ့နိုင်အောင်ထောင်ဝင်စာတွေ့ရင်ခေါ်သွားဖို့အကြံပေးပါတယ်ငါသမီးခလေးကိုသူ့အဖေနဲ့အမြဲတွေ့နိုင်အောင်ခေါ်သွားနော်ဦးလာထောင်ကလွတ်လာတော့အမေတို့မန္တလေးလေရင်ကွင်းကိုသွားကြိုကြတယ်ကိုညိုကဦးလာကိုမမှတ်မိဘူးဒါကြောင့်ကိုညို့သားသမီးတွေကိုတရက်ထောင်အမြဲခေါ်သွားခိုင်းရတယ်။ခလေးတွေကကားမှုတက်ပေမဲ့ပင်မန်းရင်ပင်မန်းပါစီ။သားအဖမမှတ်မိတာကပိုးပြီးစိတ်ပင်မန်းနေတဲ့။အဖွားကသူကိုယ်တိုင်လဲသားအငယ်ဆုံးအတွက်ထောင်ဝင်စားကိုတရက်ထောင်အထိအသက်80အရွယ်နဲ့လိုက်တွေ့သူပါ။မှတ်မှန်ရရသကောင်းစင်းကြံခဲ့လို့ထောင်ဝင်စားတွေးခွင့်မရခဲ့ပါဘူး။နိုင်ငံကျော်သတင်းစာဆရာမကြီးစာရေးဆရာမကြီးကိုအာနာပိုင်ကအညိုအတေးနဲ့စိတ်ပန်းလူပန်းဖြစ်အောင်လှုပ်လိုက်တာပါအဖွားကိုကျမနောက်ဆုံးတွေ့ခဲ့တဲ့အချိန်က2008ခုမတ်လ23ရက်နေ့ပါအဖွားကိုအိယာဘော်ကနေလက်နှစ်ဖက်နဲ့တိုင်းပွေပြီးထူခဲ့ရပါတယ်အဖွားရဲ့ခေါင်းုံဘေးမှာလေဒီယိုလေးRFA ကတရင်ကိုနားထောင်နေတဲ့အချိန်မှာ အဖွားအိယာပေါ်မှာပဲအဖွားကိုကျမကအဖွားရဲ့သမီးတို့လည်းစစ်အာဏာရှင်ကြောင့်တိတ်ကိုကြေကွဲပင်ပန်းနေရပါပြီစစ်အာဏာရှင်လက်ကဘတော့မှလွတ်မယ်မသိဘူးဆိုတော့အသက်63နှစ်အရွယ်သတင်းစာဆရာမကြီးစာရင်းဆရာမကြီးအဖွားကပြုံးပါတယ်တိတ်ကိုလေးနဲ့တဲ့အပြုံးပါကျမရန်ကုန်ပြန်ရောက်ပြီးနှစ်ပတ်အကြာမှာအဖွားဆုံးတဲ့သတင်းကို VOA ကနေကြားခဲ့ရပါတယ်ကျမတို့တိုင်းပြည်မှာအဖွားလို့ပြည်သူဘက်ကမာမာမတ်မတ်ရက်တီပေးခဲ့သူခက်ဆက်ဆက်ကြော်ဖြတ်ပြီးတိုင်းပြည်ကိုတကယ့်နိုင်ငံရေးအသည့်စာပေအသည့်ပေးနိုင်တဲ့သူမှုနှမျောတကြီးဖြစ်ခဲ့ရပါတယ်အမျိုးသားရေးဒီမိုကရေစီရေးငြိမ်းချမ်းရေးဆိုတဲ့အလံသုံးလက်ကိုအဖွားကွယ်လွန်ခြင်းအသည့်လွှင့်ထူခဲ့ပါတယ်အဖွားလူထုတော်မှာကသူ့နောက်ဆုံးဖက်သက်အသည့်သူ့ယုံကြည်ချက်ကိုတစိုက်မမတ်စုပ်ကင်သွားခဲ့သူဖြစ်ပါတယ်အဖွားရဲ့အယိုးပြာကိုအေယာဝရီမြစ်ထဲမျောလိုက်တယ်ဆိုတဲ့အကြောင်းကျမသိတော့လှိုက်လိုက်လှဲလှဲလက်ခံပါတယ်။အမျိုးသားရည်ကြီးမှုရဲ့နှလုံးသဲဖို့ဖြစ်တဲ့အဖွားလူထုတော်အမကိုပြည်သူလူထုကလည်းပိုင်နာမဟုတ်ပဲအမိမြမာပြည်ကြီးကပါပိုင်ပါတယ်။သခင်စဉ်ဇနီးအဖွားတော်ချီချီဆုံးတော့အဖွားလူထုတော်အမကဝမ်းနဲ့မှတ်တမ်းရေးပို့လိုက်ပါတယ်။ဒေါ်ချီချီရဲ့တတိကောင်းပြီးအသဲမာလှတဲ့မိန်းမမှုနှမျောလိုက်ပါရဲ့တဲ့အဖွားလူထုတော်မှာစကားနဲ့ပဲအဖွားရဲ့65နှစ်မြောက်မွေးနေ့မှာကျမနက်နက်ရှိုင်းရှိုင်းဂုံပြုတ်လိုက်ပါရစီတတိကောင်းပြီးအသဲမာလှတဲ့အဖွားမှုနှမျောလိုက်ပါရဲ့သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိတ်ပါ